ဒီတရင်ဘတ်အတွင်းမှာတတိယအကြိမ်မြောက်ဖြစ်ပွားခဲ့တဲ့ရန်ကုန်မြို့ကလမ်းမထွက်ဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့နဲ့စစ်ဆိုးရနောက်လိုက်တွေကပိတ်ဆို့တားဆီးခဲ့ကြတာပါအထွေထွေစစ်ပွဲရေးကြက်တင်မှုဖြစ်နေတဲ့ခြေကပဲစစ်ဆိုးရကလောင်စာဆီးဈေးနှုန်းတွေကိုညှင့်တင်လိုက်တာမလို့လူလူရဲ့မကျေနပ်မှုတွေပိုပြီးတော့တိုးပွားလာနေရပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကနေပြောဗီအိုအီ ေစစ်အစိုးရနောက်လိုက်တွေပိတ်ဆို့တားဆီးခြင်းခံရပါတယ်။ဆန္ဒပြသူတချို့အရိုင်းနဲ့ခံရပြီးတချို့ကိုစစ်အစိုးရကားတွေပေါ်အတင်းဆွဲတင်သွားတာခံရတယ်လို့မျက်မြင်တွေ့ရှိသူတွေကပြောကြောင်း VOA သတင်းတောက် Luis Ramirez ကသတင်းရေးသားထားတာပါ။ဒီဆန္ဒပြမှုတွေဟာမြန်မာပြည်သူတွေရဲ့ငွေကိုကရှိပြီးသားအကြက်အဲတွေပေါ်လောင်စာဆီဈေးနှုန်းမြင့်တင်မှုကြောင့်ထပ်ပြီးခဲရိုက်ပေါ်ထွက်လာတာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံဟာလောင်စာဖြစ်တဲ့တဘာဝတန်ငွေတွေအလျံပယ်ရှိနေတဲ့အပြင်တခြားသင်ယန်ဇာတ်တွေလည်းပေါ်ကျွေတဲ့နိုင်ငံဖြစ်ပါတယ်။ဒီလိုလောင်စာကဏ္ဍမှာတရုတ်နဲ့အိန္ဒိယအပါအဝင်နိုင်ငံအတော်များများရဲ့ယင်းနှိမ့်နှံမှုတွေကလည်းတစ်ဆင့်အမြတ်အစွန်းတွေရနေပါရဲ့နဲ့မြန်မာဟာကမ္ဘာမှာအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်နေတယ်။ဒါ့အပြင်အရှေ့တောင်အာရှမှာစီဝါရေးတိုးတက်မှုနှုံထားအနည်းကွေးဆုံးနိုင်ငံတစ်ခုဖြစ်နေတယ်ဆိုတာဘာကြောင့်လဲဆိုတာမေးစရာဖြစ်နေပါတယ်။ဝေဖန်စမ်းစစ်သူတွေကတော့ဒါဟာ1962ခုနှစ်ကစခဲ့တဲ့စစ်အစိုးရအဆက်ဆက်ရဲ့စီမံခန့်ခွဲမှုညံပြင်းမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။စစ်တပ်ဟာနိုင်ငံစီဝါရေးမှာအခြေချဖြစ်တဲ့စွမ်းအင်ကဏ္ဍ၊စံစဘာစိုက်ပျိုးရောင်းဝယ်ရေး၊ကုန်သွယ်ရေးနဲ့အကြီးစားဆက်မှုကဏ္ဍတွေအားလုံးကိုထိန်းချုပ်ထားတာပါ။ဗန်ကောက်မြို့တော်အခြေစိုက် ASEAN လို့ခေါ်တဲ့အာဆီယံဒေတာတွင်လူ့အခွင့်အရေးအဖွဲ့တစ်ခုကဒေဗီစတော့သာတခါတော့အခုလိုပြောပါတယ
် The irony of it is that Burma is one of the richest countries in natural resources.
ကမ္ဘာပေါ်မှာတယံဇာတအပေါ်ဆုံးအကျွဲဝဆုံးနိုင်ငံတစ်ခုမှာအခုလိုဖြစ်နေရတာကတော့မယုံနိုင်ကြပါပဲ။မြန်မာနိုင်ငံမှာထင်သလိုလုပ်ရတဲ့စစ်ဆေးရဟာလူမှုအတွက်စားနပ်ရိက္ခာတွေထောက်ပံ့ရမယ်အစားသူတို့အတွက်လက်နက်တွေဖြည့်တင်းမယ်ဆိုတဲ့တာဝန်မဲ့အစိုးရမျိုးဖြစ်နေပါတယ
်။ဒါတွေမကပါဘူး။မြန်မာစစ်ဆေးရဟာဆန္ဒပြပွဲတွေကိုအင်အားသုံးပြီးချိုခွဲဖို့လဲဝင်မလေးတဲ့အစိုးရဖြစ်ပါတယ်။အခုလည်းပဲပြီးခဲ့တဲ့တနင်္ဂနွေနေ့ကဆန္ဒပြဖို့စီစဉ်နေခဲ့တဲ့ခေါင်းဆောင်တွေကိုဖမ်းဆီးခဲ့တာမို့ဒီလူတွေပြန်လွှတ်ပေးရေးကိုအမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေကတောင်းဆိုနေကြရပါတယ်။ခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပေမဲ့လည်းဆန္ဒပြပွဲတွေဆက်ပြီးဖြစ်နေတာမို့အခုအချိန်နေဟာစစ်အစိုးရအတွက်ပိုပြီးအခက်အခဲတွေ့စေလိမ့်မယ်လို့တော့ဒေဗီစတိုဟာကပြောပါတယ်
။ The regime is feeling very fragile because they haveSo seriously mismanaged the economy.
ဆိုရရဲ့စီဝါရေးစီမံခန့်ခွဲမှုညံ့ပြင်းလွန်တာကြောင့်ဒုရုမှာတနည်းစားဝန်ရည်အတွက်တောင်းအပြတ်အဲတွေ့နေရပါပြီ။အခုလိုလောင်စာဆီဈေးနှုန်းတိုးမြင့်လိုက်တော့ဝန်စာရှာထွက်ဖို့လုပ်ငန်းဝင်ငွေတောင်းသွားဖို့လမ်းကြီးမတက်နိုင်တဲ့အခက်အခဲဖြစ်စေပါတယ်။အစားအသောက်ဈေးနှုန်းတွေကလည်းခုန်တက်သွားတာမို့ဒီအခြေအနေဟာစစ်ဆိုးရအတွက်အားနည်းချက်တွေဖြစ်လာစေပါတယ်။
1988ခုနှစ်တုန်းကလည်းအလားတူစီးပွားရေးနဲ့အထူးထူးကြက်တဲမှုတွေကြောင့်လူမှုအုံကြွမှုကြီးတစ်ခုဖြစ်ခဲ့ရတာပါလို့ဗန်ကောက်မြို့မှာရှိတဲ့ VOA သတင်းတောက် Luis Ramirez ကသတင်းရေးသားထားပါတယ်မတ်အေးသန္တာချွေ
ဟုတ်ကဲ့အခုလိုတက်ဆင်ပြပေးသွားတာကျေးဇူးတင်ပါတယ်ဦးတန်းလင်းထွန်းရှင်